မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်မေလ23ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုကျမမြတ်စင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်ကျမ Thank you ထိုက်ပါရှင်ပြင်သစ်နိုင်ငံပါရီမြို့လယ်မှာမနေ့ကဓားနဲ့တိုက်ခတ်ခဲ့သူဟာရုရှားနိုင်ငံဘွားပြင်သစ်နိုင်ငံသားဖြစ်တယ်လို့အာဏာပိုင်တို့ကပြောဆိုလိုက်ပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအမှုဆက်ရှိမှုကိုစုံစမ်းစစ်ဆေးနေတယ်လို့ကြေညာပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြေညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ပြည်ရင်းစစ်အမြန်ဆုံးရပ်ဖို့ရန်ကုန်မြို့နယ်မှာငိမ့်ချန်းစွာလူထုစုဝေးဆန္ဒဖော်ထုတ်နေချိန်မှာဖမ်းဆီးခံရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်
ရဲတပ်ဖွဲ့ရဲ့မနေ့ကဖန်ဆီးတဲ့ပုံစံကတော့လုံးဝသဘာဝမကျပါဘူးအကြမ်းဖက်ပါတယ်အဲ့တော့ main ကလေးတယောက်ကအကိုင်းတွေပဲပြစွာရဲမေတွေကိုယ်တိုင်ကပဲဒါကိုကျူးလွန်တာဖြစ်ပါတယ်အဲ့ဒီအတွက်သက်ဆိုင်ရာဥပဒေရရဲမေတွေကိုပြန်တရားစွဲဖ
ို့လူမြောက်လာသူတူပြောသွားတာပါသတင်းပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအခြားစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါအောင်ရှင်
ပြင်သစ်နိုင်ငံပါရီမြို့လယ်မှာမနေ့စနေနေ့ကဓားနဲ့တိုက်ခိုက်ခဲ့သူအမျိုးသားကရုရှားနိုင်ငံကမွတ်စလင်အများစုနေထိုင်ရာချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့သူပြင်သစ်နိုင်ငံသားဖြစ်တယ်လို့အာဏာပိုင်တို့ကပြောဆိုလိုက်ပါတယ်။အစွန်းရဝါဒီအဖြစ်စောင့်ကြည့်စည်းမှာထည့်သွင်းခံထားတဲ့ဒီအမျိုးသားကပြစ်မှုကျူးလွန်မှုတဲ့နောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူ့ရဲ့မိဘတွေကိုတော့စစ်ဆေးမေးမြန်းဖို့ရဲကထိမ့်သိမ်းထားပါတယ်။တိုက်ခိုက်သူရဲ့နာမည်ကိုမထုတ်ပြန်သေးပါဘူး။တိုက်ခိုက်သူကလူငါးဦးကိုဓားနဲ့ထိုးခဲ့တာဖြစ်ပြီးဒီထဲကအသက်29နှစ်အရွယ်အမျိုးသားတဦးသေဆုံးခဲ့ရပါတယ်။ကျန်းတဲ့၄ဦးတို့ကတော့အသက်အန္တရာယ်မရှိတော့ဘူးလို့ပြည်ထရေးဝန်ကြီး Jared Colum ကဒီကနေ့ပြောပါတယ်။တိုက်ခိုက်သူကတော့ရဲတွေရဲ့လက်ချက်နဲ့အခင်းဖြစ်နေရမှာပဲသေဆုံးသွားပြီးအခုလိုအရေးယူဆောင်ရွက်ခဲ့တဲ့ရဲတွေကိုချီးကျူးတဲ့အကြောင်းပြည်ထရေးဝန်ကြီးကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်။တိုက်ခိုက်သူဟာသူတို့တပ်သားဖြစ်တယ်လို့အဖွဲ့ရဲ့သတင်း agency ကနေတဆင့်ပြောဆိုထားပါတယ်။တိုက်ခိုက်ခဲ့သူကလည်းတိုက်ခိုက်မှုအတွင်အလာရှင်မြတ်ကကြီးမြတ်တော်မူတယ်လို့အဓိပ္ပာယ်ရတဲ့ Arab စကားလုံးအလာဟုအကဘာလို့အော်ဟစ်ခဲ့တယ်ဆိုပြီးမြို့တော်ရဲ့ရှင်နေဖရန်ဆွာမော်လင်းကသတင်းတောက်တွေကိုပြောပါတယ်။ဒီမှုကိုတော့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖြစ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးသွားမယ်လို့လည်းရှင်နေမော်လင်းကပြောပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကခရစ်ယာန်ဘုရားကျောင်းသုံးခုမှာတနင်္ဂနွေနေ့ကဘုံကွဲမှုဖြစ်ပြီးတော့ဒါဟာ IS စစ်သွေးကြောအဖွဲ့ကိုအားကျအတူယူတဲ့ဂျမေးအာရှရူဒူလာအဖွဲ့လက်ချက်ဖြစ်တဲ့တန်တရားရှိတယ်လို့အင်ဒိုနီးရှားထောက်လိုင်းရေးအဖွဲ့ကပြောပါတယ်။ဒီအတွက်သူတို့ဟာအချင်းအတန်ကြာယူပြီးတော့ပြင်ဆင်ခဲ့ကြတာလို့အင်ဒိုနီးရှားထောက်လိုင်းရေးအဖွဲ့ပြန်ကြားရေးအကြီးအကဲကပြောပါတယ်။ဒါပေမဲ့လည်းဒီဘုံကွဲမှုဟာဘယ်သူလုပ်တယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးကြီးညာရမျိုးတော့မရှိသေးပါဘူး။ဂျဘာကျွန်းပေါ်ကဆရာဘီယတ်မျိုးကအဲ့ဒီပောက်ကွဲမှုတွေအတွက်မှာလူ10ဦးထက်မနည်းသေဆုံးပြီးတော့42ဦးတန်ရထားပါတယ်။ဆရာဘီယတ်မျိုးပေါ်ကနောက်ထပ်ဘုရားကျောင်းတစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုရဲကရှာဖွေတွေ့ရှိခဲ့တယ်လို့ရိုက်တာသတင်းတရမှာဖော်ပြပါတယ်။ကနေဦးသတင်းတွေအရတော့ဒီပောက်ကွဲမှုဟာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်တယ်လို့ဆိုပေမဲ့ရဲဘက်ကတော့ဒါကိုအတိအမပြုတ်နိုင်သေးပါဘူးဒီတိုက်ခိုက်မှုပေါ်မှာအင်ဒိုနီးရှားမွတ်စလင်အဖွဲ့အစည်းနဲ့ခရစ်ယာန်အဖွဲ့တို့ပူးတွဲပြီးတော့ပစ်တင်ရှုံချတဲ့ကြေညာချက်ထုတ်ပါတယ်ကမ္ဘာပေါ်မှာဘယ်ဘာသာတရားကမှအကြမ်းဖက်မှုကိုအားပေးခြင်းမရှိဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြသလိုပဲဒီလိုမျိုးအစိုးရအကြမ်းဖက်ဝါဒဇေရီကိုကိုက်တွယ်နှိမ့်နှင်းဖို့အတွက်အစိုးရအနေနဲ့ပြက်ပြက်သားသားလှင်လင်းမြန်မြန်ဆွေးနွေးဖို့ကိုလည်းတိုက်တွန်းထားပါတယ်ဆရာဘီယာမျိုးမှာရှိတဲ့ခရစ်ယာန်ဘုရားကျောင်းအားလုံးကိုတော့ရဲကယာယီအဖြစ်ပေးဖို့အတွက်အမိန့်ထုတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့ခရစ်ယာန်ဘုရားကျောင်းတွေမှာလည်းမနက်ပိုင်းဝတ်ပြုဆုတောင်းမှုတွေကိုဖျက်လိုက်တယ်လို့ပဲဂျကာတာမြို့ကအတိတ်ကထင်ကြီးရနေရာတစ်ဝိုက်မှာလည်းလူညိုရေးအထူးတင်းကျပ်ထားပါတယ်။ဒါပေမဲ့လည်းဂျကာတာမြို့တော်မှာပါအကြမ်းဖက်တိုက်ခိုက်နိုင်ခြင်းချင်းချောင်းမှုမျိုးရှိရှိဆိုတာကိုတော့ရဲဘက်ကသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ။
အာဖဂန်နစ္စတန်ရှေ့ပိုင်းဂျလာလာဘတ်မြို့မှာတော့လုံခြုံရေးတပ်ဖွဲ့တွေနဲ့တပုံတွေကြားဘုံးဖောက်ခွဲမှုတွေအပြန်အလှန်ပစ်ခတ်မှုတွေအတွင်း၄ဦးသေဆုံးပြီးတခြားသူ20ဒဏ်ရာရထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တနက်နေ့အပြန်အလှန်ပစ်ခတ်မှုတွေမဖြစ်ခင်နန်ဂါဟာပြည်နယ်ဆိုင်ရာဘန်ဒါယေးဦးစီးဌာနအနီးမှာ ပေါက်ကွဲသံတွေကိုကြားခဲ့ချရတာပါ။ဘသူလက်ချက်ဆိုတာတော့မသိရသေးပါဘူးရှင
်။မြန်မာဆိုးရဲပြောစုဝကြီးတူကိုအာဂတိလက်စားမှုဆွဲချက်နဲ့စစ်ဆေးနေတယ်လို့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်မြန်မာနိုင်ငံအာဂတိလက်စားမှုတိုက်ပိတ်ကော်မရှင်အနေနဲ့စစ်ဆေးအဖွဲ့6ဖွဲ့ဖွဲ့ပြီးတော့စစ်ဆေးမှုဆက်ရှိမှုကိုစုံစမ်းစစ်ဆေးနေတယ်လို့ဒီကနေ့ကြေညာချက်ထွက်ပါတယ်။ဒါပေမဲ့လည်းစုံစမ်းစစ်ဆေးစဲအမှုတွေအပေါ်မှာတေးစိတ်ထုတ်ပြန်တာမျိုးထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံအာဂတိလက်စားမှုတိုက်ပိတ်ကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။စီမံကိန်းတဲ့ဗန်ဒိုင်းဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအာဂတိလက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့အခြားအာဏာပိုင်အဖွဲ့အစည်းချို့ကဝင်ရောက်စစ်ဆေးရှာဖွေမှုတွေရှိခဲ့တယ်လို့သတင်းတွေမနေ့ကတည်းကထွက်ပေါ်ခဲ့တာပါဒီပေါ်မှာအာဏာပိုင်တွေဘက်ကအတည်ပြုထုတ်ပြန်တာမျိုးမရှိသလို VOA ကနေပြီးတော့တိကျအတည်ပြုလို့လည်းမရသေးပါဘူးဒီကိစ္စနဲ့ဆက်နွယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်အချို့ကိုအာဂတိလက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေပြီးတော့ခေါ်ယူမေးမြန်းတာမျိုးရှိနေတယ်လို့တော့စီးပွားရေးအတိုင်းဝိုင်းတွေဘက်ကသတင်းရပါတယ်ဒီကော်မရှင်ကိုတော့ကနဦးအဖြစ်လက်ပေးလိုက်ယူမှုပပျောက်ရေးကော်မရှင်ဖြစ်တဲ့2014ခုနှစ်သမရဦးသိန်းစိန်လက်ထက်မှာစတင်ဖွဲ့ခဲ့တာပါ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းအစိုးရစင်စင်ရဲ့အာဂတိလဲစားမှုတွေကိုလက်မခံဘူးဆိုပြီးတော့အာဂတိလဲစားမှုတိုက်ဖျက်ရေးကော်မရှင်ဖြစ်တဲ့2018ခုနှစ်မှာအမည်ပြောင်းလဲဖွဲ့စည်းခဲ့ပါတယ်အဲဒီမှာတော့ရခင်ပြည်အောင်စုဝန်ကြီးဟောင်းဦးအောင်ချီကိုအုပ်ထအဖြစ်ထားပြီးတော့ပြန်လဲဖွဲ့စည်းခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကတော့ဒီ FTA အစားအသောက်နဲ့စီးပွားကုတ်ကဲဦးစီးဌာနရဲ့ညွှန်ကြားမှုချုပ်ဒေါက်တာတန်းထွတ်ကိုအနာအလွဲသုံးစားပြုပြီးတော့အာဂတိလိုက်စားခဲ့တယ်ဆိုရဲဆွဲချက်နဲ့အာဂတိလိုက်စားမှုတိုက်ပိတ်ကော်မရှင်ကနေပြီးတော့တရားစွဲအရေးယူခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အီရန်နိုင်ငံတွင်လူပေါင်းသိန်းချီနေထိုင်တဲ့မြို့တွေရွာတွေကနေအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေကိုပြီးခဲ့တဲ့နှစ်မှာတိုက်ထုတ်နိုင်ခဲ့ပြီးနောက်မှာတော့အစိုးရအသည့်ဖွဲ့စည်းနိုင်ရေးပထမဆုံးအချိန်ဖြစ်တဲ့လွတ်တော်သစ်ကိုအီရတ်ပြည်သူတွေမဲပေးခဲ့ကြပါတယ်စစ်သွေးကြွအဖွဲ့တွေနဲ့ကင်ဝေးပြီးလွတ်လပ်မှုငြိမ်းချမ်းမှုကိုလိုချင်တယ်လို့ပြောဆိုထားတဲ့မဲဆန္ဒရှင်ဆာလီကတော့ပြီးခဲ့တဲ့၄နှစ်တာအတွင်းလက်ရှိအစိုးရကဘာမှဖြစ်ဖြစ်မြောက်မြောက်မလုပ်နိုင်ခဲ့ဘူးလို့ပြောဆိုပြီးထွက်ပေါ်လာမဲ့အစိုးရသစ်ကတော့ကောင်းမယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်စာလေးလိုပဲတခြားသောခတ်လူမျိုးစုမဲဆန္ဒရှင်တွေကတော့လက်ရှိဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကိုမထောက်ခံကြပါဘူးဝန်ကြီးချုပ်အဘဒီအစိုးရကပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးမပြေလည်မှုဖြစ်ခဲ့ပြီးနောက်ပိုင်းကတ်ဒစိတ်တပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဒေသကထိန်းချုပ်ထားတဲ့နေမျိုးတွေကိုသိမ်းယူခဲ့တယ်လို့ကတ်လေစိတ်ကိုလည်းပိတ်ပစ်ခဲ့တာပါတခြားအီရတ်ပြည်သူတွေချမ်းမှာတော့ဝန်ကြီးချုပ်အဘဒီကIS စစ်သွေးကြွတွေကိုနှင်းခဲ့သူအဖြစ်ရှုမြင်ကြပြီးဝင်ကြီးချုပ်အဖြစ်ဆက်ပြီးတော့တာဝန်ထမ်းဆောင်ရေးထောက်ခံကြပါတယ်။ရွေးကောက်ပွဲမှာဦးဆောင်နေသူတွေထဲမှာတော့ဝင်ကြီးချုပ်ဟောင်းနူရီအယ်မာလီကီနောက် IS စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ရှီယာပြည်သူစစ်တပ်ဖွဲ့ဟာရှက်ရှာဘီရဲ့ခေါင်းဆောင်တဦးဖြစ်သူဟာဒီအယ်မာမီရီတို့လည်းပါဝင်ပါတယ်။လက်ရှိဝင်ကြီးချုပ်အဘဒီကိုလူကြိုက်များနေပေမဲ့လည်းဝင်ကြီးချုပ်အဖြစ်ရွေးကောက်ခံရမလားဆိုတာကတော့အချိန်စောနေပါသေးတယ်။အစိုးရဖွင့်နိုင်ရေးအတွက်ကလနဲ့ချီပြီးတော့ဆက်ဆက်ညှိနှိုင်းကြရအောင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။အနောက်ဒီမိုကရေစီနိုင်ငံတွေကရွေးကောက်ပွဲတွေကိုရုရှားနဲ့အခြားအာဏာရှင်နိုင်ငံတွေကဝင်ရောက်နှောက်ယှက်မှုတွေကိုဆုံးသတ်ဖို့ဆိုပြီးတော့နိုင်ငံတကာကော်မရှင်တစ်ခုဖွဲ့စည်းလိုက်ကြပါတယ်။နီတိုးဖွဲ့ရဲ့အတွင်းမှုချုပ်ဟောင်းဖြစ်တဲ့ Anders Fogh Rasmussen နဲ့ American ပြည်တွင်းလုံခြုံရေးဝန်ကြီးဟောင်း Michael Chertoff တို့ပူးတဲ့ဥထားလုပ်ပြီးတော့ဖွဲ့စည်းတဲ့ TCEI လို့အတူကောက်ခေါ်တဲ့ Atlantic တစ်ဖက်တစ်ချက်နိုင်ငံများရဲ့ရွေးကောက်ပွဲဆိုင်ရာကော်မရှင်ဟာတောက်ကြနေတော့က Washington DC မှာသတင်းစာရှင်းလင်းပွဲတရားလုပ်ပါတယ်။ဒီကော်မရှင်ရဲ့အဓိကနောက်ခံဖြစ်လာတဲ့အကြောင်းကတော့2016ခုနှစ် American ရွေးကောက်ပွဲကိုရုရှားကနှောက်ယှက်ခဲ့တာဖြစ်တယ်လို့ပူးတဲ့ဥထားတူဖြစ်တဲ့ Rasmussen က VOA ရုရှားအစီအစဉ်ကိုပြောပါတယ်။ဒါမဲ့လည်းကော်မရှင်ရဲ့လုပ်ငန်းတွေဟာအမေရိကန်တစ်ခုတည်းအတွက်သာမကဘဲနဲ့ဥရောပနိုင်ငံတွေအတွက်ပါဖြစ်တယ်လို့ဆိုပါတယ်2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာဘယ်တခြားဒီအနောက်နိုင်ငံတွေမှာရွေးကောက်ပွဲအခု20ကျော်ရှိနေတာမို့လို့ဒီအပေါ်မှာစင်ခေါ်မှုတွေရှိနေပြီးတော့ဒီအတွက်ကော်မရှင်ကိုဖွဲ့စည်းခဲ့တာလို့ကော်မရှင်ရဲ့ဥက္ကဋ္ဌ Rasmussen ကပြောပါတယ်ရုရှားနဲ့အခြားအာဏာရှင်တွေဟာဒီအနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဝင်ရောက်အနှောက်အယှက်ပြုခြင်းအဖြစ်ကမ္ဘာဒီမိုကရေစီနိုင်ငံတွေကိုအားနည်းလောက်အောင်လုပ်ဖို့ရည်မှန်းတာဖြစ်တယ်ဒါကိုခွင့်ပြုထားလို့မရဘူးလို့လည်းကော်မရှင်ဥက္ကဋ္ဌ Rasmussen ကပြောခဲ့ပါတယ် အမေရိကန်ပြည်ထောင်စုရဲ့2016ခုနှစ်ရွေးကောက်ပွဲစည်းဝေးကာလတွေမှာနိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုသူ့ရဲ့ပြိုင်ဘက်သမ္မတလောင်းဒေါ်နယ်ထရမ့်အနိုင်ရစေဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကတိုက်ရိုက်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကမနှစ်ကလေးကသုံးသပ်ချက်ထုတ်ထားပါတယ်။ဒါပေမဲ့လို့သမ္မတထရမ့်ရဲ့ရွေးကောက်ပွဲစည်းဝေးအဖွဲ့ကရောရုရှားဘက်ကပါဒီဆွဆွဲချက်ကိုညှဉ်းဆဲထားပါတယ်ခင်ဗျာ။
2018ခုနှစ်အတွက် Eurovision အဆိုပြိုင်ပွဲမှာတော့ Israel နိုင်ငံက Netta Baseline ကသူမရဲ့ Trine ဆိုတဲ့တခြင်းနဲ့ဘိုးဆွဲသွားပါတယ် Eurovision အဆိုပြိုင်ပွဲမှာတော့နိုင်ငံပေါင်း43နိုင်ငံပါဝင်ရှင်ပြန်ညပြီးတကဘာလုံးကပွဲကြည့်ပရိသတ်တွေကဆုံးဖြတ်တာဖြစ်ပါတယ
် Britain ပြည်မှာကြီးရဲ့မိဖြစ်သူ Harry နဲ့ဇနီးလောင်း American ရုပ်ရှင်သမင်းသမီး Meghan Markle နှစ်ဦးလက်ထပ်ဖို့အတွက်တရားဝင်သဘောတူညီချက်ပြီးတဲ့ Elizabeth ဘီမားကြီးကိုယ်တိုင်လက်မှတ်ထိုးထားတဲ့သပိုင်းဝင်မှတ်တမ်းကိုစနေနေ့ကထုတ်ပြန်ပါတယ်အဲ့မှတန်းထဲမှာတော့ Elizabeth ဘီမာကြီးကိုရင်ရဲ့လက်မှတ်နဲ့ပိုးချိုးမြင်နဲ့တွဲထားတဲ့တော်ဝင်အမှတ်တစ်စစ်ကိုလည်းတွေ့ရပါတယ်။ Britain ထီးနန်းအရိုက်ရာဆက်ခံဖို့6မြောက်နေရာမှာရှိတဲ့ Mr. Harry က American ရုပ်ရှင်မင်းသမီး Meghan နဲ့လာမဲ့စနေနေ့ကျရင်တော့နှစ်ပေါင်း1000ဒီပါကြာသမိုင်းဝင်နန်းတော်ဖြစ်ခဲ့တဲ့ Windsor ရဲတပ်မှာလက်ထပ်ထိမ်းပြဖို့ရှိနေရပါခင်ဗျာ
။ Direct from Washington The Voice of America VOA
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အရင်ဦးဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးပါပါပြည်တွင်းစစ်အမြန်ဆုံးရပ်ဖို့ရန်ကုန်မြို့လယ်မှာငြိမ်းချမ်းစွာလူမှုစုဝေးဆန္ဒဖော်ထုတ်နေခြင်းဖမ်းဆီးခံလိုက်ရသူတွေကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်အခုလိုငြိမ်းချမ်းစွာဆန္ဒပြသူတွေကိုအရက်ဝတ်တွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တဲ့အပေါ်သက်ဆိုင်ရာကစုံစမ်းဖော်ထုတ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုသလိုတီဇဲဥပဒေနဲ့အညီငြိမ်းချမ်းစွာစုဝေးဆန္ဒပြဖို့အကြောင်းကြားခဲ့ပေမဲ့သက်ဆိုင်ရာကခွင့်မပြုခဲ့လို့ဖြစ်လာတဲ့အကျိုးဆက်တွေကိုဥပဒေကြောင်းအရရင်ဆိုင်ကြဖို့အသင့်မှာပဲလို့လည်းငြိမ်းချမ်းစွာလူထုလှုပ်ရှားမှုဥဆောင်သူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်စူးစီးတင်ပြထားပါတယ်
တိုင်းရင်းဒေသကစစ်ပွဲတွေအများဆုံးရပ်ဖို့နဲ့တိုက်ပွဲတွေတွင်ပိတ်မိစစ်ပြေးဒုက္ခသည်တွေအရေးမနေ့စနေညနေပိုင်းတုန်းကရန်ကုန်တိုင်းတာမွေမြို့နယ်ထဲမှာငြိမ်းချမ်းစွာလူထုစုဝေးဆန္ဒထုတ်ဖော်တဲ့အချိန်မှာရဲလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားသုံးပိတ်ဆို့တားဆီးခဲ့တယ်လို့လူစုခွဲပြန်ချိန်ရောက်မှအရက်ဝတ်တွေကအင်အားသုံးပြီးအကြမ်းဖက်ဖမ်းဆီးခဲ့တဲ့အတွက်ဥဆောင်သူတို့အပါအဝင်ဆန္ဒထုတ်ဖော်သူ၉ဦးဖမ်းဆီးခံလိုက်ရပါတယ်။အခုဆိုရင်တော့ဗဟန်းမြို့နယ်ရဲစခန်းကနေပုံမှန်20နဲ့အမှုဖွင့်ထားပြီးအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။သူတို့ကိုမတရားဖမ်းဆီးခဲ့တဲ့အပေါ်တံပြန်တရားစွဲဆိုသွားမှာဖြစ်တယ်လို့လည်းလွတ်မြောက်လာသူတွေကပြောပါတယ်
။ပုံမှန်20နဲ့စခန်းအခုအာမခံရပါတယ်။ရဲတပ်ဖွဲ့ရဲ့မနေ့ကဖမ်းဆီးတဲ့ပုံစံကလုံးဝသဘာဝမကျပါဘူး။အကြမ်းဖက်ပါတယ်။အဲ့တော့ main ကလေးတယောက်ကကိုင်းတွေပဲပြောဆိုရဲမေတွေကိုယ်တိုင်ကပဲဒါကိုစူးလွန်တာဖြစ်ပါတယ်။အဲ့ဒီအတွက်သက်ဆိုင်ရာအာဥပဒေရရဲမေတွေကိုပြန်တရားစွဲဖို့အစီအစဉ်ရှိပါတယ်ရှင
်။ကျွန်တော်တို့ဒီနေ့ဟိုဒီဗဟန်းရဲစခန်းနေပြီးတော့ကျွန်တော်တို့ကျွန်တော်တို့ချုပ်တဲ့ယမန်ထူချီခွင်းနဲ့ကျွန်တော်တို့ဒီနေ့ဆွတ်လိုက်ပါတယ်
။ကျွန်တော်တို့ဒီနေ့ဖြစ်စဉ်ကတော့ရဲစုကြီးဥပဒေနဲ့ကျွန်တော်တို့တရားစွဲတယ်ဆွဲပြီးတော့ဒီဗဟန်းစခန်းနေပြီးတော့ချုပ်လို့ပေါ့ချုပ်လို့နဲ့ကိုပိုင်ခံကျွန်တော်တို့မေးတယ်ပေါ့အာမခံမဲ့လူရှိလားကျွန်တော်ပြောတယ်အာမခံမဲ့လူကျွန်တော်တို့ကတခြားလူတူတယောက်ရဲ့အာမခံခြင်းနဲ့ယက်တီနိုင်ယက်တီတဲ့လူမဟုတ်ဘူးကျွန်တော်တို့ခုံသိခါရကျွန်တော်တို့ကိုယ်တိုင်ယက်တီနိုင်တယ်အဲ့တော့ကျွန်တော်တို့ကိုပိုင်အာမခံတဲ့ထွက်လို့ရတယ်ဆိုထွက်မယ်မဟုတ်ဘူးကျွန်တော်မထွက်နိုင်ဘူးလို့ပြောတယ်မှာကိုပိုင်အာမခံပေးတယ်အဲ့တော့ကျွန်တော်တို့ဟိုလွတ်မြောက်လာတာပေါ့ကျွန်တော်တို့ကတော့15ရက်အတွင်းမှာတရားရုံးကိုတင်နိုင်အောင်ကြိုးစားမယ်တကယ်လို့တရားရုံးကို15ရက်အတွင်းမှာတင်နိုင်ဘူးဆိုရင်ဒီကျွန်တော်တို့ဆွဲထားတဲ့ကျွန်တော်တို့ဆွဲမဲ့ဆိုတဲ့ပုံမှားကပြက်ပြဲသွားပြီလို့သူကပြောတယ်
ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေဘက်ကတွားရောက်တွေ့ဆုံညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ကိုတိုင်းသွားခဲ့တဲ့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်လွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကအခုလိုပြောပြပါဗျ
။မလီယာညားဆိုတော်တော်လေးလေးစိတ်ထဲမှာမတက်မတာခံစားကြရတယ်။အိုးဟိုပို့လိုက်ဒီပို့လိုက်တရားနဲ့ချင်းမငယ်ဆက်ဆံတာတွေလည်းကျွန်တော်ရဲဝယ်ကြုံတွေ့ခဲ့ရတယ်။နောက်ဆုံးကြတော့မှဟိုတောင်ညွတ်ရဲစခန်းမှာလာပြီးတော့ထားတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးဖြည့်ရှင်းပုံကတော်တော်ကြီးကိုရုပ်ပြက်စင်ပြန်နိုင်လို့နေကြ။အဲ့ဒီတော့လေစတဲ့မှာလည်းမတက်မတာဖြစ်တယ်။အဲ့ဒီတော့ကျွန်တော်တို့ဒီနေ့မနေ့တော့တရင်ချက်လက်ဒီစီစဉ်သွားပါလေ။သွားတဲ့ရည်ရွယ်ချက်ကပူပေါင်းပြီးတော့ညှိနှိုင်းပြီးတော့အမှန်တရားကိုရှာဖွေတဲ့ပုံစံနဲ့ကျွန်တော်သွားတာပါ။အမှန်ကရရှိဖို့ပေးချောက်တော့ဆန္ဒထားပါလေ
။ဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံသားတိုင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရှိသလိုငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုအရက်ဝတ်တွေဘက်ကအခုလိုအကြမ်းဖက်ဖမ်းဆီးခဲ့တာကတော့အစိုးရနဲ့ပြည်ထရေးရဲ့ပုံရိပ်ကိုထိခိုက်စေတဲ့အတွက်ဖြစ်စဉ်ကိုသက်ဆိုင်ရာကဥပဒေနဲ့အညီဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတိုက်တွန်းခဲ့တယ်လို့ဥယျာဉ်ကပြောပါတယ
်အခုအရွက်ဝတ်တွေဝင်မိထိုးချိတ်တဲ့ကိစ္စဗျဘူတာကအရင်တော့ပုံရိပ်ဆိုးတွေကိုပြန်မြင်စေတယ်ဗျအဲ့တော့ကျွန်တော်မေးတယ်ဒီလူတွေကလူတွေလဲဆိုတော့မဟုတ်တဲ့နယ်ရင်းတွေလို့ပြောတယ်ဗျဒါပေမဲ့ တော်တော်များများမယုံကြဘူး။ဘာကြောင့်မယုံကြလဲဆိုတော့ကြိုးတလေကအရင်တော့ပွဲတွေမှာလည်းမြင်ဘူးတွေ့ဘူးတဲ့လူတွေဖြစ်နေတယ်။ဆိုလိုချင်တာရဲတပ်ဖွဲ့ရဲ့ပုံရိပ်လည်းကြာစင်းနေတယ်ဗျ။ကျွန်တော်ပြောတာကကျွန်တော်တို့ကြိုးစားပြီးတော့ဝိုင်းဝန်းပြီးတော့ဆောင်ရွက်နေတဲ့အချိန်မှာဒီပုံရိပ်ကောင်းနေဖြတ်စီခြင်းနဲ့အခုမနီးရဖြစ်လိုက်တဲ့ကိစ္စဆိုလို့ရှိရင်ရဲတပ်ဖွဲ့ရှိရတာနဲ့ငုတ်တူကြီးရှိရတာနဲ့ရဲတပ်ဖွဲ့ကိုကျော်လူပြီးခုလိုဆောင်ရွက်တာကြီးကတော့တော်တော်ကြီးကိုရဲတပ်ဖွဲ့ရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်ဗျ။ဒါတော့ကျွန်တော်နှမျောတယ်ဒါအမှန်တမ်းပြောတာပါ။တပ်ဆိုင်ရာပုံကူတွေမှာဒီကြပြတာချင်းလေးနဲ့ဖြည့်ချင်းဆောင်မှုမျိုးတော့လိုအပ်တယ်ဗျ။အဲ့ဒီမှာဒီစာနာဖော်တို့ကတပ်ဖွဲ့တွေမှမဟုတ်ဘူးဗျ။တခြားဖွဲ့တွေလည်းရှိတယ်။ဆိုတော့ဒီဖွဲ့တွေရောအဲ့လိုပဲပါမယ့်ယူသလား။အတူတူနဲ့ပါလို့လည်းဘလို့ရေးဆောင်ထားတယ်ဆိုတော့ကိုတော့တာဝန်ရှိသူတွေကပြတ်ပြတ်သားသားနဲ့တင်းတင်းကြပ်ကြပ်ချင်းလင်းပေးဖို့လိုအပ်ပါတယ်။ဒီလိုမချင်းလင်းပေးဘူးဆိုလို့ရှိရင်ကျွန်တော်အစိုးရဖွဲ့ရဲ့ပုံရိပ်ကိုထိပါစီမှာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့လေကျွန်တော်တို့ရှင်ရှင်လင်းလင်းပြတ်ပြတ်သားသားထုတ်ပြန်နိုင်မှုအတွက်ဝန်ဝင်ပြီးတော့ကူညီတောင်းဆိုပါတယ်ခင်ဗျာ။
ရေးကျစွာလူလူကဆန္ဒထုတ်ဖော်ဖို့အစီအစဉ်ကိုတပ်ဆိုင်ရာကိုတရားဝင်အကြောင်းကြားပြီးဆန္ဒပြခဲ့တာဖြစ်လို့အခုလိုမတရားဖမ်းဆီးခဲ့တဲ့အပေါ်ဥပဒေနဲ့အညီစုံစမ်းဖော်ထုတ်ပေးဖို့နဲ့ဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားကြမယ်လို့လည်းရေးကျစွာလူလူလှုပ်ရှားမှုဦးဆောင်သူတဦးဖြစ်တဲ့မတ်တင်စာရှင်လေးကြီးကပြောပါတယ်။
တရားဝင်ပြဥပဒေတိုင်းဆောင်ရွက်ခဲ့ကြပြီနဲ့လည်းတရားစွဲခံရမှာပဲဆိုတော့လေကျွန်တော်အရင်ဆိုင်ရမှာပါရင်ဆိုင်မှာပါရင်ဆိုင်နေဆိုတော့လေဒါကိုယ့်ဘက်ကလည်းလုံထုံးလုံကြီးအတိုင်းကိုလုဆောင်ခဲ့တယ်ဆိုတဲ့အပိုင်းကိုကျွန်တော်ထုချေသွားကြမှာပါဟုတ်
မင်္ဂလာတောင်ညရဲစခန်းမှာထိမ့်သိမ်းခံထားရပြီးတော့အခုဗဟန်းရဲစခန်းကနေအာမခံနဲ့လွတ်မြောက်လာသူကိုဦးကတော့ကိုတင်ထွတ်ပိုင်ကိုစရာလွေမက်ခေစန္ဒာမြတ်ကျော်အုပ်စိုးပိုင်ဖိုးဆူရဲထွတ်လွေမထထရွယ်နဲ့ကိုပြေဖြိုးနိုင်တို့ဖြစ်ပါတယ
်မဆုမွန်တင်ပြပေးခဲ့တာပါအခုဆက်ပြီးအမေရိကန်ပြည်ထောင်စုရဲ့ယထာသမိုင်းအပြောင်းအလဲအကျဉ်းကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုမှာမိသားတွေကို1828ခုနှစ်ကစတင်အသုံးပြုခဲ့ရပါ။အဲဒီတုန်းကတော့မေရီလန်းပြည်နယ်မှာပဲရှိသေးပြီးယထာရှေက25ကီလိုမီတာပဲရှိပါတယ်။ဒီနေ့ခေတ်မှာတော့အမေရိကန်ကယထာတွေဟာအရန်ကိုပြောင်းလဲသွားပြီးတော့ခင်မီမြန်ဆန်ပြီးတက်တောင့်တက်တာရှိပါတယ်။ Maxine Moskakoff တင်ပေးပို့ထားပြီးကိုငင်းချန်းကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးတွန်တမ်လို့ခေါ်တဲ့ရင်းနှွေးငွေ့သုံးမြက်ထားကိုဘော်တီမိုးမြို့မှာစတုံးခဲ့တာပါ။အဲ့ဒီအချိန်တုန်းကအရန်မြန်နယ်လို့သတ်မှတ်ထားတဲ့အမြန်တုန်းကတနိုင်ကိုကီလိုမီတာ20နှုန်းနဲ့ပြေးခဲ့တာပါ။အဲ့ဒီရထားနဲ့သွားရင်အရန်မြန်လုံးတဲ့အတွက်အမြင်နဲ့အကြားအာရုံတွေပါဆုံးရှုံးနိုင်တယ်လို့သတင်းစာတွေကရေးခဲ့ပါတယ်။ Courtney Wilson ကပြတိုင်းညွှန်ကြားမှုပါ။
Just take a look at this. I mean, this looks like a.
ဒါကြည့်လိုက်ပါ။ဒါကအမေရိကန်ကန်တော်ဝင်ယထာလုံးပုံစံနဲ့ဒူပါတယ်။ယထာတန်လမ်းပေါ်ပြေးဖို့တံပီးနဲ့ဆက်ထားတာပါ
။ကျွန်တော်တို့သိတဲ့အမေရိကန်မိယထာတွေရင်းနှွေးငွေ့ကောင်းပုံစံဖြစ်လာဖို့ကနောက်ထပ်10နှစ်လောက်ကြာပါတယ်။ BNO ဆက်ကောင်း25ကဒီပြတိုက်ရဲ့တန်ဖိုးအရှိဆုံးရေသနာတစ်ပါးပါ။အမေရိကန်ပြည်တွင်းစစ်မှာမြောက်ပိုင်းကပြည်ထောင်စုတပ်တွေနဲ့အထောက်ပံ့တွေပို့ဆောင်ပေးခဲ့ပြီးသမ္မတလင်ကွန်းရဲ့ကျန်းသစ္စာကျင်းဆိုတဲ့နေရာလဲဖြစ်ခဲ့ပါတယ်20ရာစုအတွင်းမှာတော့ရင်းနှွေးငွေ့ဆက်ကောင်းတွေဟာရုပ်ရှင်တွေထဲမှာပါလာပါပြီ Raintree County ရုပ်ရှင်ထဲမှာ Elizabeth Taylor နဲ့နောက်ပြီးတော့ Wild West ရုပ်ရှင်ထဲမှာ Will Smith တို့လိုရုပ်ရှင်တွေနဲ့အတူတခြားရုပ်ရှင်တွေကလည်းရေပန်းစားအောင်လုပ်ခဲ့ပါတယ်ရင်းနှွေးငွေ့မိရထားဆက်ကောင်းတွေကိုမတုံးတော့တဲ့နောက်ပိုင်းအနုပညာလက်ရာတစ်ခုဖြစ်လာပါတယ
် So as you look at it at this beautiful machine
ဒီတိတ်လာတဲ့စက်ကြီးတွေကိုကြည့်လိုက်ပါတယ်အပြင်ဆင်းနေဆေးတုပ်ထားတာတွေကနှုတ်ချေသားထားတာတွေပြောင်လဲနေတဲ့ဂျေးတွေပါအမေရိကန်ယထာလမ်းနေပေါ်မှာမပြေတော့ဘူးဆိုပေမဲ့ဒီ1896ခုနှစ်ကထုတ်ခဲ့တဲ့ရင်းနှွေးငွေ့သုံးဆက်ကောင်းကအမေရိကန်နောက်ဘက်ပိုင်းကိုလမ်းဖွင့်ပေးခဲ့တာပ
ါအမေရိကန်နောက်ပိုင်းကိုရောက်ဖို့ကအပြောလွယ်ပေမဲ့အလုတ်ခတ်ပါတယ်အင်ဂျင်ဆက်ကောင်းတွေအတွက်နွားအုပ်တွေအပါအဝင်အတားအဆီးတွေကအမျိုးမျိုးပါဒါကြောင့်လည်းအခုလိုနွားဖယ်ရှားတဲ့ပစ္စည်းမျိုးတွေကိုယထာတွေမှာတက်ထားရတာပါ။1930ပြည့်နှစ်တွေမှာတော့ဆက်ကောင်းတွေဟာရှေးဟောင်းပုံစံကနေအာကာသယာဉ်ပုံစံဖြစ်လာပါတယ်။1948ခုနှစ်မှာကမ္ဘာအကြီးဆုံးနဲ့စွမ်းအင်အများဆုံးရေနွေးငွေ့သုံးဆက်ကောင်းပုံစံမျိုးကိုစတုံးနေပါပြီ။ကြောင်မီးသွေးအဖြစ်တင်ထားတဲ့ယထာတွေရာကြောကိုအသာလေးစွဲနိုင်တာပါ။စွမ်းအားတွေတက်အသွင်ပြင်းတွေပြောင်းလာခဲ့ပေမဲ့လည်းရင်းနှွေးငွေ့ခေတ်ကကုန်သွားခဲ့ပါပြီ
Jersey Central Lines number 1000
Jersey Central Line number 1000မှာဒါကဘာမှအရေးကြီးဆုံးဆက်ကောင်းတစ်ခုဖြစ်ပါလေ။ဘာလို့လဲဆိုတော့အူဆုံးရဲ့အူဆုံးဖြစ်လို့ပါ။ဒီဆက်ကောင်းထဲမှာရှိတဲ့ဒီဇယ်အင်ဂျင်ကရင်းနှွေးငွေ့သုံးအင်ဂျင်ကြီးကိုအဆုံးသတ်လိုက်တာဖြစ်ပါလေ
။1950ပြည့်နှစ်တွင်မှာတော့လေကြောင်းဆက်သွယ်ရေးနဲ့အဝေးပြေးမော်တော်ကားလမ်းကွန်ရက်တွေအလင်းအမြန်တိုးတက်လာခဲ့ပြီးရထားနဲ့ခီးသွားဖို့ကအရင်ကလောက်အရေးမပါတော့ပါဘူး။ခုချိန်မှာတော့အမြန်ယထာတွေကိုအမေရိကန်ပြည်ထောင်စုအရှေ့ပိုင်းမှသာတွေ့ရမှာပါယထာတွေဟာအရင်တုန်းကလောက်ရေပန်းမစားတော့ပါဘူးအကြောင်းတစ်ခုကတော့ လေချောင်းကခီးသွားတာဟာအရင်ကထက်ပိုမြန်ပြီးပိုဈေးသက်သာလာလို့ပါဒါပေမဲ့ယထားတွေအတွက်အမေရိကန်မှာမျှော်လင့်ချက်ရှိပါသေးတယ် SpaceX တီထောင်သူ Elon Musk က Hyperloop လို့ခေါ်တဲ့အမြန်ယထားစနစ်ကိုတည်ဆောက်နေပြီးတစ်နာရီကို1200ကီလိုမီတာအထိသွားနိုင်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
ကိုငိမ့်ချန်းစီစဉ်တင်ဆက်ပေးခဲ့တာပါသောတာရှင်တွေအခုနားဆင်နေရတာက VOA American အတန်ရဲ့တနင်္ဂနွေညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကမ္ဘာပေါ်မှာတနည်းတခြားများပြားလာနေတဲ့စွန့်ပစ်ပစ္စည်းတွေအတွက်စွန့်ပစ်ဖို့နေရာခက်ခဲလာတာနဲ့အမျှဒီပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကြိုးပမ်းမှုတွေလည်းပုံများလာပါတယ်။တဘာဝပတ်ဝန်းကျင်အတွက်အန္တရာယ်ဖြစ်စေနိုင်တဲ့စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုပြီးဒီဇိုင်းပုံစံအမျိုးမျိုးနဲ့အလှဆင်အိမ်တောင်ပရိဘောဂတွေဘယ်လိုဖန်တီးကြသလဲဆိုတာကို VOA သတင်းတောက်ဇလာတီကာဟုတ်ပေးပို့တဲ့သတင်းကိုမတ်ခင်ဖြူထွေးကတင်ပြပေးပါမယ်
။ကမ္ဘာပြည်ကြီးပေါ်မှာစွန့်ပစ်ပစ္စည်းတွေတနည်းတခြားပုံမများပြားလာနေပြီးတော့အများစုကသဘာဝအတိုင်းပုတ်သွေးဆွေးမြေ့ဖို့မလွယ်ကူသလိုအန္တရာယ်ဖြစ်စေနိုင်တဲ့ပစ္စည်းတွေပါ။ဒီလိုပစ္စည်းတွေကိုစွန့်ပစ်ဖို့အတွက်နေရာပိုးပြီးတော့ခက်ခဲလာတာကြောင့်ဓာတ်တွေကိုမစွန့်ပစ်ခင်မှာပြန်လည်အသုံးပြုနိုင်မယ့်နည်းလမ်းတွေကိုလည်းရှာဖွေလာကြပါတယ်။ဒီအထက်မှာတော့ဒီဇိုင်းပညာရှင်တွေလည်းပါပါတယ်။စွန့်ပစ်ပစ္စည်းတွေကိုသုံးပြီးဒီဇိုင်းလက်ရာသစ်တွေကိုဖန်တီးကြတာပါ။
Sustainability and using repurposed materials is a big trend in our industry.
ရရှိခံမှုနဲ့စွန့်ပစ်ပစ္စည်းတွေပြန်လည်အသုံးပြုဖို့ကိုကျွန်တော်တို့စိတ်အောင်မှာအဓိကထားလုပ်ပါတယ်။ American ဂျင်းဝတ်ထည်ဒီဇိုင်နာတွေစီကနေစုဆောင်းရရှိတဲ့စွန့်ပစ်ပိတ်ထည်တွေနဲ့ acrylic polymer နဲ့ပေါင်းစပ်ပြီးတော့ဂျက်ပြားတွေလုပ်တာအလားတူစိုက်ပျိုးရေးလုပ်ငန်းတွေကထွက်တဲ့ကောက်ရိုးနဲ့ acrylic polymer ရောစပ်ပြီးတော့ဂျက်ပြားလုပ်တာတွေရှိပါတယ်။ acrylic polymer နဲ့ပေါင်းစပ်ဖန်တီးရတာကတော့ဘားဆိုင်စပွဲတွေရူးရူးစပွဲမျက်နှာပြင်တွေနဲ့တခြားသုံးဆောင်ပစ္စည်းတွေအများပြားရဲ့အပြင်ပိုင်းအလှမျက်နှာပြင်တွေအတွက်သုံးနိုင်ဖို့အတွက်ပ
ါ Torso Surfaces Company ပါရှင် Jeff Southwell ပြောသွားတာပါဟိုတယ်နဲ့စားသောက်ဆိုင်တွေအတွက်အခန်းအလှပြင်ပရိဘောဂပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းရှင်တွေနဲ့ဒီဇိုင်နာတွေအတွက် Los Angeles မြို့မှာလုပ်တဲ့ကုန်စည်ပြပွဲကိုတော့ Botic Design West Company ကကမ္မကထလုပ်ကျင်းပတာပါဒီပြပွဲမှာစွန့်ပစ်ပစ္စည်းတွေကနေဘယ်လိုအသုံးဆောင်ပစ္စည်းတွေကိုထုတ်လုပ်ထားသလဲဆိုတာတွေ့နိုင်တယ်လို့ Botic Design West Company က Mary Scoviak ကပြောပါတယ
် We bring together more than 300 vendors.
ဇေယောင်းတဲ့သူ300ကျော်နဲ့ဒီဇိုင်နာ3000ကျော်ဒီပြပွဲမှာစုစည်းထားပါတယ်။ဟိုတယ်နဲ့စားသောက်ဆိုင်လုပ်ငန်းတွေအတွက်နောက်ဆုံးမဘလို့ကုန်စည်သစ်တွေရှိနေတယ်ဆိုတာကိုရှင်းလင်းပြောပြရတဲ့သူတွေလည်းရှိပါတယ်။ဒါပြင်လာကြည့်တဲ့သူတွေကိုလည်းဒီပစ္စည်းတွေကိုသူတို့ကိုယ်တိုင်ထိတွေ့ခံစားရစေချင်ပါတယ်။ဒါကြောင့်မလို့ဒီပရိဘောဂတွေကိုဒီဇိုင်နာတွေဖန်တီးတဲ့နေရာတွေလည်းပြသထားပါတယ်
။ဒီဇိုင်နာတွေအနေနဲ့အသုံးမလိုတော့တဲ့ပစ္စည်းတွေကနေနောက်ဆုံးပေါ်ဆန်းသစ်တဲ့ဈေးကပစ္စည်းတွေကိုထုတ်လုပ်နိုင်တယ်လို့ Austria Crystal Company Swarovski နဲ့အတူလက်တွဲအလုပ်လုပ်နေတဲ့ Rhode Island ပြည်နယ်အခြေဆိုင် Orion HD Company ကဈေးကွက်တာဝန်ခံ Laura Caitlin ကပြောပါတယ်။
They're using crystals in architecture to bring luxury.
ဒီတို့ကလက်ရာတွေမှာ crystal ကြောက်သုံးလေးတွေကိုသူတို့ကသုံးပါတယ်။အထူးသဖြင့်အလင်းအားကိုသုံးပြီးတော့အစစ်မမြင့်ဇင်ခံပစ္စည်းတွေဒီဇိုင်းလက်ရာတွေထုတ်လုပ်တာပါ။အော့စကာပွဲမှာ Derek McLean အလှဆုံးဒီဇိုင်းလုပ်ဖန်တီးခဲ့တဲ့အယောင်တွေတစ်ဖြက်ဖြက်လက်နေတဲ့စင်မြင့်ကြီးကိုမြင်ရတယ်လို့မျိုးခေတ်သစ်ပုံစံမီးအောင်တွေနဲ့ထူးထူးခြားခြားအလှဆင်ဖန်တီးနိုင်ဖို့ကလည်းတကယ့်ကိုအရေးကြီးပါတယ်
။ Swarovski Company နဲ့ Orion HD Company တခုဟာဒီ Swarovski Crystal အလှကြောက်တုံးပေါင်း55,000ကျပ်ကိုသုံးပြီးတော့ဒီနေ့ Hollywood Academy ဆုပေးပွဲစင်မြင့်ကိုတာဝန်ယူအလှဆင်ဖန်တီးခဲ့ကြတာပါ။အခု Los Angeles မြို့မှာကျင်းပတဲ့စားသောက်ဆိုင်တဲ့ဟိုတယ်လုပ်ငန်းများဆိုင်ရာဆွေးနွေးပွဲနဲ့ကုန်စည်ပြပွဲဟာအမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကဝယ်ယူသူတွေကိုအဓိကရည်ရွယ်ရောက်ချဖို့အတွက်ဆိုပေမဲ့လည်းကမ္ဘာတဝန်းကဒီလိုလုပ်ငန်းလုပ်ကင်ကြသူတွေကိုပါဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ်ရှင်
။မက္ကင်ဖြူထွေးပြောပြသွားတာပါ။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်ကြားမှာကတော့ Starbucks Coffee ဆိုင်ဝန်ထမ်းတွေကလူမဲတွေအပေါ်လူမျိုးရေးခွဲခြားဆက်ဆံတယ်လို့စွပ်စွဲခံရပြီးနောက်လူမျိုးရေးနဲ့ပတ်သက်တဲ့အသိပညာတွေကိုဆိုင်ဝန်ထမ်းတွေကိုပေးဖို့ရှိတဲ့အတွက် American တလွားမှာရှိတဲ့ထောင်နဲ့ချီတဲ့ Starbucks ဆိုင်တွေကိုမေလ29ရက်ကစပြီးပိတ်ထားမယ်လို့ Starbucks Company ကကြေညာလိုက်ပါတယ်။ VOA သတင်းတောက် Zlatika Hope သတင်းပေးပို့ထားတာကိုတင်ပြပေးပါမယ်ရှင်။ Philadelphia မှာရှိတဲ့ Starbucks Coffee ဆိုင်ကလူမဲနှစ်ဦးကိုရဲတွေခြံရံပြီးအပြင်ထုတ်လာတဲ့ Video File ထွက်လာအပြီးမှာမကြေနပ်သူတွေဟာစုဝေးဆန္ဒပြခဲ့ကြပါတယ်။သူတို့နှစ်ဦးဟာတငယ်ချင်းကိုထိုင်ဆောင်နေတာဖြစ်ပြီးသူတို့အထက်ကတဦးကအိမ်သာအသွားမှာဆိုင်ဝန်ထမ်းတွေကတခုခုမဝဲရင်ဆိုင်ထဲကထွက်သွားဖို့ပြောခဲ့တယ်လို့သူတို့ရှေ့နေကဆိုပါတယ်။သူတို့နှစ်ဦးဆိုင်ထဲကထွက်သွားဖို့ညှဉ်းဆန်တဲ့အတွက်ရဲကိုဖုန်းဆက်ခဲ့တာပါလို့ရဲအရာရှိတဦးကပြောပါတယ်
။ Three different warnings to leave suggest that there
ဆိုင်ထဲကထွက်သွားဖို့3000ကျော်တင်သတိပေးခဲ့တာဖြစ်ပြီးတော့အလောတကြီးနဲ့ဆုံးဖြတ်ခဲ့တာမဟုတ်ပါဘူး။
ကော်ဖီဆိုင်တွေနဲ့စားတောက်ဆိုင်တော်တော်များများမှာလာရောက်စားသုံးသူတွေကအိမ်သာအသုံးပြုခွင့်ပေးပြီးအိမ်သာတကားကိုပိတ်ထားလေးရှိတဲ့အတွက်အိမ်သာအသုံးပြုခြင်းရင်တော့ဒါမှမဟုတ်တကားကုန်နံပါတ်ကိုတောင်းယူရလေးရှိပါတယ်ဒါကို Starbucks မှာလာရောက်လေးရှိတဲ့စားသုံးသူတူကအခုလိုပြောပါတယ
် I've gone into this very Starbucks and asked for the bathroom code got the bathroom code use the bathroom so thank you
ဒီလို Starbucks coffee ဆိုင်မျိုးမှာအိမ်သာတကားကုန်နံပါတ်တောင်းပူရဲကုန်းနံပါတ်ရပြီးအင်သာသုံးပြီးကြည့်စစ်တင်ကြောင်ပြောပြီးတော့ပြန်ထွက်လာခဲ့တာပဲ
ဘာမှမဝယ်ပဲကော်ဖီဆိုင်မှာနာယီပေါင်းများစွာထိုင်ပြီးကွန်ပျူတာအသုံးပြုသူတွေလည်းအများကြီးရှိပါတယ်လို့နောက်ထပ်စားသုံးသူတူကဆိုပါတယ
် I sat in there the other day for an hour no one asked me to order anything or leave
ကျွန်မလည်းတနေ့ကအဲ့ဒီဆိုင်မှာအကြာကြီးထိုင်နေတာဘာမှမလဲလို့ဘယ်သူမှလာမမေးသလိုထွက်သွားဖို့လည်းဘယ်သူမှမပြောပါဘူး
Philadelphia က Starbucks ဆိုင်ကဒီဖြစ်ရပ်ကိုလူမှုကွန်ရက်မှာအတော်များများသတိပြုမိခဲ့ကြပေမဲ့ California ကအလားတူဖြစ်ရပ်တစ်ခုကိုတော့သတိမပြုမိကြပါဘူး။ဘာမှမမှားသေးပဲအင်သာအသုံးပြုခွင့်မပေးနိုင်ဘူးလို့သူကပြောပေမဲ့သူ့အနောက်ကစောင့်နေတဲ့လူပြည်ကိုတော့ဘာမှမဝယ်သေးပဲအင်သာကုတ်နံပါတ်ပေးလိုက်တယ်လို့ California မှာနေတဲ့ Brandon Ward ကပြောပါတယ်
။ You should abide by those guidelines for everyone. You can't sit here and segregate things.So you might as well just put on the store with your
pocket. Lanjan jet di sikan jet di lai na sei chin lu myo yi ma khwae cha de mu le. Da ma mho sikan de khu a naw ma lu pyu mya atwet lu da yee pi lo sai ma kat tha paw.
Starbucks company ga di phit ye a paw taung man ga bi tu ye sai a long ga manager ri go lu myo yi ne patet de a ti pinya tin nan ri pe twa me lo Starbucks company ye a lou a mu saung chou Kevin Johnson ga pyo ba de.
going to do with our store managers not only around the guidelines but training around unconscious bias.
Site manager တွေကိုသိပညာသင်တန်းတင်ပေးဖို့ရှိပါတယ်။လမ်းညွှန်ချက်တွေကိုသေချာသိဖို့ပြင်ကိုယ်တိုင်သတိမမှုမိတဲ့ပုံကိုယ်ရေးခွဲခြားမှုတွေကိုကင်တွယ်ဖို့သင်တန်းပေးသွားမှာပါ။အခုလူကြီးမင်းနဲ့ဖြစ်ရမျိုးကမဖြစ်သင့်ပါဘူး
။ America မှာ Starbucks company ကလဲပတ်နေတဲ့ coffee ဆိုင်ပေါင်း 8,000 ကျော်ရှိပါတယ်လို့တင်ပြသွားပါတယ်ရှင်။တင်းငွေတွင်နေညနေခင်းသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါအခုတော့သတင်းချင်းချုပ်ကိုမတ်တငီထိုက်ကပြောပြပေးပါအောင်ရှင
်ပြည်သူနိုင်ငံပါရီမြို့လယ်မှာမနေ့စနေနေ့ကဓာတ်နဲ့တိုက်ခိုက်ခဲ့သူအမျိုးသားကရုရှားနိုင်ငံကမော်စနေအများစုနေထိုင်ရာချက်ချင်းညာဒေသမှာ1998ခုနှစ်ကမွေးဖွားခဲ့သူပြင်သစ်နိုင်ငံသားဖြစ်တယ်လို့အနာပိုင်တို့ကပြောဆိုလိုက်ပါတယ်အစွန်ရဝါဒီအဖြစ်စောင့်ကြည့်စင်းမှာထဲသွင်းခံထားတဲ့ဒီအမျိုးသားကပြစ်မှုကျူးလွန်မှုတဲ့နောက်ကျောင်းရာဇဝင်တော့မရှိပါဘူး။သူ့ရဲ့မိဘတွေကတော့စစ်ဆေးမေးမြန်းဖို့ရဲကထိမ့်သိမ်းထားပါတယ်။တိုက်ခိုက်သူရဲ့နာမည်ကတော့မထုတ်ပြန်သေးပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဆူရာဘာရာကခရီးယန်ဘုရားကျောင်း၃ခုမှာတနင်္ဂနွေနေ့ဘုံးကွဲမှုဖြစ်ပြီးအနည်းဆုံး12ဦးသေဆုံးပြီး42ဦးဒဏ်ရာရတယ်လို့ရဲကပြောပါတယ် IS စွန့်ရောက်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာစွန့်ရပြည်တော်စုဝင်ကြီးတဦးကိုအဂတိလိုက်စားမှုဆွဲချက်နဲ့စစ်ဆင်းနေတယ်လို့သတင်းတွေထွက်ပေါ်လာတဲ့နောက်မြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့စစ်ဆေးရေးအဖွဲ့6ဖွဲ့ဖွဲ့ပြီးစစ်ဆေးမှု78မှုကိုစုံစမ်းစစ်ဆေးနေတယ်လို့ကြေညာချက်ထွက်လာပါတယ်ဒါပေမဲ့လည်းစုံစမ်းစစ်ဆေးဆဲအမှုတွေအပေါ်အသေးစိတ်ထုတ်ပြန်မှုမရှိဘူးလို့လည်းမြန်မာနိုင်ငံအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းရဲ့နေအိမ်တွေကိုအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့တခြားအနာပိုင်အဖွဲ့အစည်းတချို့ဝင်ရောက်စစ်ဆေးမှုတွေရှိတယ်လို့လည်းသတင်းတွေထွက်နေပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voited Zonyet ဖြစ်ပါတယ်။ VOA American အတံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ 16.25 ရိုးကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်မများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.
။